အင်္ဂါနေ့နေ့နဲ့ခင်ဗျူရီမြန်မာပိုင်းစီစဉ်ကိုဆက်လက်အတန်းလွှင့်နေပါတယ်။အခုတော့အမေရိကန်ပြည်ထောင်စုမှာအကြမ်းဖက်ဆန္ဒပြပွဲတွေဘာကြောင့်ပေါ်ပေါက်လာသလဲ။နိုဝင်ဘာလမှာကျင်းပမဲ့သမ္မတရွေးကောက်ပွဲတွေကိုရောဘလို့တက်ရောက်မှုတွေရှိမလဲဆိုတဲ့မြန်မာအမေရိကန်တွေရဲ့သုံးသပ်ချက်တွေကိုနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။မနီဆိုတာပြည်နယ်မန်နီယန်နပူလစ်မြို့မှာမေလ25ရက်နေ့ကအသက်46နှစ်အရွယ်လက်နက်မဲ့လူမဲအမျိုးသားGeorge Floyd ကိုလူမြင်ကွင်းရှိရဲသုံးလေးယောက်ကအေအားသုံးဖမ်းဆီးချိန်အသက်ရှူကျက်တိဆုံးခဲ့တဲ့ဗီဒီယိုဖိုင်ဟာလူမှုကွန်ရက်မှာတဟုန်တိုးပြန့်နှံ့သွားပြီးတဲ့နောက်တရားမျှတမှုရရေးဆန္ဒပြပွဲတွေအမေရိကန်ပြည်ထောင်စုတဝန်းပေါ်ပေါက်ခဲ့ပါတယ်။အခုလိုဆန္ဒပြပွဲတွေဖြစ်လာတဲ့အကြောင်းရင်းမှာအမေရိကန်နိုင်ငံမှာရှိနေစေလူပြူလူမဲခွဲခြားမှုတမိုင်းကြောင်ပြဿနာလဲပါဝင်ကြောင်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယားမှာနေထိုင်တဲ့လူခွင့်ရေးကာကွယ်ရေးလှုပ်ရှားနေသူ88မျိုးဆက်ဥက္ကုကူလေးက VOE ကိုပြောပါတယ
်။ background တမိုင်းကြောင်ညပြောမယ်ဆိုရင်အပြူမဲခွဲခြားဆက်ဆံမှုဆိုတဲ့ပြဿနာကလည်းကြာပြီ။ဟုတ်တော့မာတင်လူသားကင်းလို့လည်းတိုက်ပွဲဝင်ခဲ့ကြတာပဲ။သို့တော်အခုပြီးခဲ့တဲ့နှစ်ဒီ2014လောက်ကစပြီးတော့လည်းဖြစ်နေတာဒီအများကြီးပဲအဲ့လိုဖြစ်ပြီးဖမ်းဆင်မှာသူတို့တွေအသက်ထွက်သွားကြတဲ့လူတွေအများကြီးအဲ့ဒါကိုတရားရုံးတွေရောက်သွားတဲ့အခါမှာအဲ့ဒီတရားရုံးတွေမှာဂွေးလုံးချက်တွေလွတ်သွားကြအဲ့ဒီပုံမှာလူမဲတွေကတော်တော်လေးမကြည်မနာဖြစ်ပြီးဒေါသဖြစ်တယ်
ဒါပေမဲ့လည်းငိမ့်ချန်းစွာဆန္ဒပြပွဲတွေကနေဒေါသမထိန်နိုင်တဲ့ဆန္ဒပြသူ20ရာခိုင်နှုန်းလောက်ဟာဗဟိုအစိုးရနဲ့ပြည်내အစိုးရအဆောက်အုံတွေစီးပွားရေးကုမ္ပဏီတွေအယောင်ဆိုင်တွေကိုမိရှို့ဖျက်ဆီးကြတာအဲဒီကတဆင့်ပစ္စည်းတွေကိုပါလူရက်မှုတွေဖြစ်လာတဲ့အခြေအနေကတော့အယုတ်ဆိုးအကြီးတန်းကြောင်းဥက္ကုကူလေးကဆိုပါတယ်အခုလိုဆန္ဒပြပွဲတွေနဲ့လက်ရှိအမေရိကန်နိုင်ငံရေးအခြေအနေကိုဆက်ဆက်နေတဲ့သုံးသပ်ချက်တွေကိုတော့ကယ်လီဖိုးနီးယားပြည်내အခြေစိုက်ရှမ်းစာပေရင်ကျေးမှုကော်မတီဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်က VOE ကိုအခုလိုပြောပါတယ
်အခုဆိုလို့ရှိရင်တချို့ကလည်းသူဖြူအမေရိကန်တမတာပေါ့လေအဲ့ဒါသူကတမတာဖြစ်လို့အဖြူဖြစ်လို့ဒါအမဲကိုအနိုင်ကျင့်နေအဲ့တူတပေါ်မျိုးနဲ့ကြည့်တဲ့လူလည်းရှိတယ်တချို့ကလည်း2020ရွေးကောက်ပွဲမှာခုလက်ရှိ Republican Party ကိုဒါလားအဲ့လိုမျိုးတိုက်ခါချခြင်းနဲ့
George Floyd တည်ဆုံးခဲ့မှုမှာတာဝန်ရှိတဲ့ရဲအရာရှိတွေကိုဖမ်းဆီးအရေးယူထားပြီးဖြစ်တဲ့အတွက်အကြမ်းဖက်ဆန္ဒပြတာတွေကိုရည်တင်ကြီးလို့မြင်ကြောင်းဒေါက်တာဆိုင်းထွေးမောင်ကဆိုပါတယ်။ဒါပေမဲ့လည်းမင်းမဲဇရိုက်ဆန်တဲ့လှုပ်ရှားမှုတွေအဆင့်ထိဘာကြောင့်ရောက်ခဲ့တယ်လဲဆိုတဲ့အပေါ်မှာဥက္ကုကိုလေးရဲ့အမြင်ကတော့
ဖြစ်တာမေလ25ရက်နေ့ဗီဒီယိုတွေထွက်လာတဲ့အချိန်မှာဒီဖြစ်ရက်ကမတရားဘူးအသက်ထွက်သွားပြီးဒီလိုလုပ်တယ်ဆိုတာသိတာဘူးအစိုးရအနေနဲ့ငြင်းငြင်းဆန်းဆန်းတို့ကအရေးယူဆောင်ရွက်ခြင်းမရှိဘဲနဲ့ပုလိစ်ရဲ့ body cam တွေပေးပါအောင်ပေးပါအောင်ဆိုတာထပ်ကြောင်းနေတာအဲ့ဒါနောက်ကလေးရက်လောက်ကြာတော့မှဒီ plate ကိုအရေးယူမဲ့တက်ဒီဂရီမာတာပေါ့တို့ရည်ရွယ်ချက်မရှိဘဲနဲ့လူတက်မှုပေါ့အဲ့ဒီအစင်းနဲ့တရားစွဲဆိုမယ်ဆိုပြီးတော့စတင်ဖမ်းဆီးတာငြင်းငြင်းဆန်းဆန်းလှုပ်လိုက်ရင်ပြည်သူတွေကဒေါသမပေါက်ဝင်သွားဘူး
လူမျိုးရေးခွဲခြားမှုဆိုတဲ့အပေါ်မှာအခြေခံဖြစ်လာတဲ့လက်ရှိဆန္ဒပြပွဲတွေကလာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲတွေပေါ်မှာရောဘလို့ထိရောက်မှုရှိနိုင်မလဲ Republican Party ကိုပိုးပြီးလူကြိုက်နည်းလာဖို့ရှိကြောင်းဒေါက်တာဆိုင်းထွေးမောင်ကပြောပါတယ်
တော်တော်များများကလည်းဒီ Republican ကိုမကြိုက်တဲ့လူတွေရှိတယ်အခုလည်းသူတို့ကDemocratic ကလည်းအဲ့ဒီဟာအခွင့်ရေးယူပြီးတော့မှဒါကိုသူတို့ဘက်ကအမျက်ရဖို့အဲ့ဒါသူတို့လည်းစူးစမ်းနေတာအများကြီးတွေ့ရပါတယ်
ဥက္ကုကိုလေးရဲ့အမြင်ကတော့
နိုဝင်ဘာရွေးကောက်ပွဲကတော့ဖြစ်မယ်ဒါပေမဲ့တိတ်ပြီးတော့လူတွေရဲ့စိတ်ဝင်စားမှုကြီးမရနိုင်ဘူးပေါ့ဗျာ
အမေရိကန်ပြည်ထောင်စု15ပြည်နယ်လောက်မှာတော့အကြမ်းဖက်ဆန္ဒပြပွဲတွေကိုထိန်းချုပ်နိုင်ရေးပြည်တွင်းလုံခြုံရေးအရန်တက်တွေကိုစင့်ခေါ်ထားပြီးဝါရှင်တန်ဒီစီအပါအဝင်မြို့ပေါင်း40ထဲမှနေမှာပြည်နယ်အစိုးရတွေကညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းတနင်္ဂနွေနေ့ညအထိဆန္ဒပြသူတွေဟာညမထွက်ရအမိန့်ကိုဖိဆန်ပြီးဆက်လက်အကြမ်းဖက်ဆန္ဒပြခဲ့ကြတဲ့အတွက်ရဲတွေဘက်မှရောဆန္ဒပြသူတွေဘက်မှပါထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်ရှင်။